တူရကီနိုင်ငံမှာတနင်္ဂနွေနေ့ကလှုပ်တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာမဲရီတွေ 52.2 ရာခိုင်နှုန်းနဲ့လက်ရှိတူရကီသမ္မတရီဂျက်တာရီအာဒိုဝင်ကအနိုင်ရရှိခဲ့ပါတယ်။သူ့ရဲ့ပြိုင်ဘက်ခမဲကလစ်ဒါရိုဂလူကတော့ 48.8 ရာခိုင်နှုန်းပဲရခဲ့ပါတယ်
။ Kimse kaybetmemiştir. 85 millionun
အခုရွေးကောက်ပွဲမှာဘယ်သူမှအရှုံးရှိပါဘူး။ပြည်သူ85သန်းကအနိုင်ရလိုက်တာပါလို့အာဒိုဝင်ကပြောသွားတာပါ။ပြိုင်ဘက်ကလစ်ဒါရိုဂလူကတော့ရွေးကောက်ပွဲရလဒ်ကိုတစုံတရာအငင်းပွားတာမရှိခဲ့သလိုမကြသေးမီနှစ်များအတွင်းမှာလည်းတရားမျှတမှုအရှိဆုံးရွေးကောက်ပွဲလို့လည်းပြောခဲ့ပါတယ်။အာဒိုဝင်ဟာပထမအကြိမ်ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ပါတီကိုနှာတပြားအသာနဲ့အနိုင်ရခဲ့ပြီးမြေဆီးရီးယားဒုက္ခသည်တန်းပေါင်းများစွာကိုပြန်လည်ခေါ်ယူရေးအပါအဝင်တင်းမာတဲ့အမျိုးသားရေးမူဝါဒတွေနဲ့ပတ်သက်ပြီးကလစ်ဒါရိုဂလူကသူ့ရဲ့ပြိုင်ဘက်အဖြစ်ဆက်လက်ရည်တည်နေခဲ့တာပါ။ဝေဖန်သူတွေကတော့အာဒိုဝင်ဟာဒီမိုကရေစီကိုနှိမ့်ချမှုတိုက်ခံတဲ့ဝေဖန်သူတွေကိုပိတ်လောင်ကအာဏာကိုဗဟိုချုပ်ကင်ဖို့လုပ်နေသူတာဖြစ်တယ်လို့စွပ်စွဲထားပါတယ်ရှင်။